VOA ရဲ့တောက်ကြနေမနေ့ပဲအတန်းလေးအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ဆက်လက်ပြီးတော့အိန္ဒိယမြန်မာနယ်စပ်အခြေအနေကိုတင်ပြပါအောင်မယ်အိန္ဒိယမြန်မာနယ်စပ်တစ်ချောင်းမှာ FMR လို့ခေါ်တဲ့နိုင်ငံနယ်စပ်လှုပ်လှစွာဖြတ်သန်းသွားလာခွင့်အစီအစဉ်ကိုဖျက်သိမ်းသွားဖို့ရှိကြောင်းအိန္ဒိယအစိုးရအဖွဲ့ရဲ့တာဝန်ရှိသူတူကအင်ကာနေမှာပြောကြားထားပါတယ်ဒီလိုကန့်သတ်မှုဟာနှစ်နိုင်ငံကုံသွယ်ရေးနဲ့မြန်မာစစ်ပေးဒုက္ခသည်တွေအတွက်စိုးရိမ်စရာအခြေအနေဖြစ်လာနိုင်တယ်လို့လည်းရပ်ဖက်အဖွဲ့တွေနဲ့ဒေသခံတွေကပြောဆိုပါတယ်ဒီအကြောင်းကိုတော့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုရဲမော်ကပြောပြမှာပါ
မြန်မာနဲ့အိန္ဒိယနှစ်နိုင်ငံနယ်စပ်ရဲ့တစ်ဖက်တစ်ချက်10မိုင်16ကီလိုမီတာအတွင်းမှာဗီဇာမလိုပဲသွားလာခွင့်ပေးရတဲ့ Free Movement Regime အစီအစဉ်ကိုမကြာခင်မှာရုပ်သိမ်းသွားမယ်လို့အိန္ဒိယအစိုးရအစိုးရအရာရှိသူကသတင်းမီဒီယာတွေကိုဇန်နဝါရီလ2ရက်နေ့ကပြောလိုက်ပါတယ်။မိုင်ပေါင်း1000ကျော် 1643 ကီလိုမီတာရှည်တဲ့နှစ်နိုင်ငံနယ်စပ်တစ်လျှောက်မှာ FMR အစီအစဉ်ကို2018ခရဲကခွင့်ပြုထားတာဖြစ်ပြီးဒါကအိန္ဒိယအစိုးရရဲ့အရှိမျောစီးပွားရေးပေါ်လစီတွေကတစ်စိတ်တစ်ပိုင်းနဲ့ဖြစ်ပါတယ်။ဒါပေမဲ့အခုတော့မဏိပူပြည်နယ်မှာဖြစ်နေတဲ့လူမျိုးစုပဋိပက္ခတွေနဲ့အိန္ဒိယနယ်စပ်ဒေသတည်ငြိမ်ရေးအတွက် FMR အစီအစဉ်ကိုရုပ်သိမ်းမှုဖြစ်လာပါတယ်။ဒါပေမဲ့ဒီလိုရုပ်သိမ်းတာကဆစ်ဆောင်မြန်မာတွေအတွက်ရောနှစ်နိုင်ငံအကျိုးစီးပွားအတွက်ရောထိခိုက်စရာတွေရှိနေကြောင်းတချို့ကပြောပါတယ်။တရုတ်နဲ့ထိုင်းဘက်ကကုန်သွယ်ရေးမတိမငိမ့်ဖြစ်နေချိန်မှာအိန္ဒိယကလည်းနယ်စပ်ကန့်သတ်မှုတွေလှုပ်လာတာမလို့မြန်မာဘက်ကအသေးစားအလက်စားစီးပွားရေးလုပ်ငန်းတွေခက်ခဲနေကြောင်း India for Myanmar အရက်ဖက်အဖွဲ့ကစလိုင်းဒိုခါက VOA ကိုပြောပါတယ်
ဒီလက်ရှိအနေဆက်ဒေတာတချို့မှာအာစကားစားဖက်ကအချမ်းကနေသူစခန်းနေဆုံးရှုံးမှုတွေများလာတဲ့အပေါ်မှာနေဆက်ကုန်သူရေးကိုပိတ်ပင်ဖို့အထိအာစကားစားဖက်ကဖြည့်အပ်ပေးလာတယ်လို့အာကျွန်တော်ယူဆမိပါတယ်ပေါ့ဒါကြောင့်မို့လို့အိန္ဒိယဖက်ကနေဒီဟာပေါ်မှာနေဆက်ကုန်သူရေးလမ်းကြောင်းကိုပိတ်ပင်ရမယ်အာနီလန်းနဲ့မဖြစ်ရှင်ပဲနဲ့အာထို့သဖြင့် NUG တို့ဒီအာနေဆက်ဒေတာမှာလှုပ်ရှားနေတဲ့ဒီဒေါ်လာရင်းအားစုအစုအဖွဲ့တွေနဲ့အာချိတ်ဆက်ပြီးတော့မစတင်ပြီးဒါနေဆက်ကုန်သူရေးလမ်းကြောင်းကိုတခြားနည်းနဲ့ပြန်လည်အာဖြေရှာဖို့လိုတယ်လို့တော့ကျွန်တော်ယူဆမိပါတယ်ခင်ဗျာဟုတ်
အခုမီဇိုရန်ပြည်နယ်ထဲမှာမြန်မာနိုင်ငံသားစစ်ဘေးရှောင်32,000ကျော်လောက်ရှိပါတယ်။မဏိပူပြည်နယ်ထဲမှာတော့6,000လောက်ကိုလက်ခံထားတယ်လို့ပြည်နယ်အကြီးအကဲကပြောထားပါတယ်။သူကမဏိပူပြည်နယ်ရဲ့လုံခြုံရေးအတွက်လည်းဒစိတပိုင်းခြံစည်းရိုးကာယနာရဲကင်းတွေတိုးချဲ့ရာတွေကိုပြီးခဲ့တဲ့2023ထဲမှာလုပ်ခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့မီဇိုရန်ပြည်နယ်အစိုးရကတော့မြန်မာစစ်ဘေးရှောင်တွေကိုသူ့နယ်အတွင်းမှာဆက်ပြီးလက်ခံထားဖို့ရှိတယ်ဆိုတာဘုဒ္ဓဦးနေကတုံ့ပြန်ခဲ့ကြအောင်မီဇိုရန်ပြည်နယ်မှာနေထိုင်တဲ့ချင်းမျိုးသမီးတူကပြောပါတယ
်တကယ်လို့အဲ့လိုပြိမ့်မယ်ဆိုရင်ဆုံးသူတို့ရှင်းရမယ်အရင်ကျင်းပြင်းရမှာပေါ့နော်ဒီမင်းငယ်ကပဲသူတို့ဆီယမစာပြန်ထုတ်ထားရရှိတယ်သူတို့ကပြန်ပြီးတော့အဲ့လိုမျိုးပြိမ့်ခလို့မရပါဘူးဆိုပြီးတော့ပေါ့နော်ကျင်းပြင်းထားရရှိတယ်ပေါ့ဆိုတော့အခုမင်းငယ်လည်းသူရဲ့ official facebook မှာအဲ့လိုမျိုးတင်ထားရဆိုတော့အဲ့လိုမျိုးမဖြစ်လာတော့ဘူးလို့ပဲဒီဖတ်ရပေါ့နော်လောလောဆယ်
မီဇိုရန်မဏိပူနာဂလန်နဲ့အရုဏာချက်ပရာဒက်ရှ်စတဲ့အိန္ဒိယရဲ့အရှေ့မြောက်ပိုင်းပြည်နယ်လေးဦးနဲ့မြန်မာနိုင်ငံကနေဆက်ချင်းထိစပ်နေတာဖြစ်ပါတယ်။ဆုံးဖြတ်ချက်ချတဲ့အစီအစဉ်တွေပြီးသွားရင်တော့မြန်မာဘက်ကတာဝန်ရှိသူတွေနဲ့စကားပြောသွားမယ်လို့အိန္ဒိယအစိုးရအဖွဲ့တွေကတာဝန်ရှိသူကသတင်းမီဒီယာတွေကိုအင်္ဂါနေ့ကပြောခဲ့တာဖြစ်ပါတယ်။